2029ခုနှစ်နဲ့နောက်အနည်း20လောက်မှာတက်တန်းကုန်ဆုံးမဲ့မြန်မာနိုင်ငံရဲ့တဘာဝဓာတ်ငွေစာချုပ်တစ်ခုကိုတက်တန်းတိုးကောင်းတိုးမယ်လို့ထိုင်းရင်းနှီးမြှုပ်နှံရေးတဘာဝဓာတ်ငွေရှာဖွေရေးနဲ့ထုတ်လုပ်ရေးလုပ်ငန်း PTTEP ကပြောပါတယ်။ PTTEP ဟာလေလံလောက်ွက်၃ွက်ထဲက၂ွက်ကိုလည်းအခုတင်တာတင်ထားပြီးနှစ်နှစ်အတွင်းမှာဓာတ်ငွေထုတ်ဖို့မျှော်လင့်ထားတဲ့အကြောင်း Montreal Rowan Child Group ကအဘူဒါဘီမှာလုပ်နေတဲ့စွမ်းအင်လုပ်ငန်းညီလာခံ ADIPC မှာ writer သတင်းဌာနကိုပြောလိုက်ကြပါအီရဝါဓာတ်ငွေလောက်ွက်ကတဘာဝဓာတ်ငွေအတွက်မမှန်တာနဲ့ထိုင်းနိုင်ငံကရင်ဆိုင်နေရတာဖြစ်ပါတယ်။ဒီလောက်ွက်ကိုအမေရိကန်ရေနံကုမ္ပဏီကြီး Chevron ကအနှစ်40လောက်ခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံကရယူခဲ့တာဖြစ်ပါတယ်။2019နှစ်ခုတည်းကဒီလောက်ွက်ကနေတနည်းကိုကူဘာပေတန်ပေါင်း1,000ထွက်ခဲ့တဲ့ဒီလောက်ွက်ဟာအခုခါမှာတော့တန်ပေါင်း190ပဲထွက်တော့တာပါ။မြန်မာနိုင်ငံမှာရှိတဲ့ PTTEP ရဲ့လောက်ွက်ကနေမြန်မာလျှက်စစ်လိုအပ်ချက်ရဲ့90%ခန့်လုံးနဲ့ထိုင်းလျှက်စစ်လိုအပ်ချက်ရဲ့20%ခန့်လုံးအတွက်ဓာတ်ငွေထုတ်လုပ်ပေးနေတာဖြစ်ပါတယ်ကျွန်တော်တို့ကချက်ဖို့မဟုတ်ပါဘူးထိုင်းနဲ့မြန်မာလိုအပ်ချက်အတွက်စိတ်ချဖို့အတွက်တာဖြစ်ပါတယ်လို့ CEO ရဝိုင်ချိုင်ကူးကဆိုပါတယ်